မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ပေါ်စစ်ကောင်စီဘက်ကတရားစွဲတဲ့အမှုတွေနဲ့ပတ်သက်ပြီးကျွန်တော်27ရက်နေ့နဲ့29ရက်နေ့ဒီမှာကြားနာစစ်ဆေးမှုတွေဆက်လက်လှုပ်ဆောင်ခဲ့ပြီးတော့ဒီလိုပြသက်တည်နေတဲ့ပတ်သက်ပြီးထပ်တရားရုံးကိုပြင်ဆင်မှုတွေတက်သွားဖို့ရှိတယ်လို့ဒေါက်ဆန်းစုကြည်ရှင်းနေတဲ့ဘက်ကပြောလိုက်ပါတယ်ဒီတစ်ပတ်အတွင်းအမှုသွားအမှုလာအခြေအနေတွ ဘက်ကတရားဆွဲထားတဲ့အမှုတွေကိုဒီပြည်တော်ကတည်ဆံတရားရုံးမှာတတိယပတ်မြောက်အဖြစ်နဲ့ဒီဘက်မှာဆက်ပြီးတော့စစ်ဆီးခဲ့ပါတယ်။ဒီဘက်မှာလည်းဒီလိုပြသက်တည်တွေကိုဆက်လက်စစ်ဆီးခဲ့ပြီးတော့အပြန်အလှန်မေးခွန်းမေးတာတွေကိုလုပ်ခဲ့ပါတယ်။တလွန်လေးကတော့ပို့ကုန်သွင်းကိုဥပဒေပုံမှန်ရှင်းနဲ့သက်တည်ဥပဒေပုံမှန်69လုံးနဲ့ဆွဲထားတဲ့အမှုတွေစစ်တဲ့အခါမှာဒေါက်ဆန်းစုကြည်ရဲ့ရှင်းနေဒီဘက်ကအပြန်အလှန်မေးခွန်းမေးတာကိုဒီလိုဘက်ကကန့်ကွက်တာတွေရှိခဲ့ပြီးတော့တရားရုံးကလည်းဒါကိုမမေးသင့်ဘူးဆိုပြီးတော့အမိန့်ချခဲ့ပါတယ်။ဒေါက်ဆန်းစုကြည်ရဲ့ရှင်းနေဒီဘက်ကတော့အခုလိုတရားလိုဘက်ကကန့်ကွက်ခဲ့တဲ့အပြန်အလှန်မေးခွန်းတွေကိုမေးခွန်းရဖို့အတွက်အထက်တရားရုံးကိုတင်ပြသွားဖို့ရှိတယ်လို့တရားလွှတ်တော်ရှင်းနေဦးကြည်ဝင်းကပြောပါတယ
်။ဟိုဒီနေ့ကမေးခွန်းတစ်ခုမေးလိုက်တာမှာအဟိုဘက်ကလည်းအစိုးရကန့်ကွက်တာပေါ့နော်။ဆက်သွယ်ရေးဥပဒေကမလာကြမှာဆိုတာလေ။ဆက်စားတော့ကဖေဖော်ဝါရီလတရနေ့ကမိတဲ့ဟာကိုမတ်လတရနေ့ကျမှတလားကျော်ကျမှထပ်ဆွဲထပ်စစ်တာ။ဒါအမှုကလည်းအကြောင်းရအတူပဲ။ဒီပို့ဝင်သင်ကုန်ဆိုပေမဲ့ဒီကတော့ဆက်သွေးရေးဆက်ဒီပဲတက်သွေးဥပပုံက69ဆိုတာကဒီဝန်ဆောင်မှုလုပ်ငန်းတွေလိုင်စင်ပေးထားတာတွေဆက်သွေးလုပ်ငန်းတွေဆိုင်တာဒီကောလက်စီနဲ့မဆိုင်ဘူးစီဝါဖူတန်းကဝန်ကြီးဌာနကပြန်ကြားစာတွေကိုကိုးကပြီးတော့ကိုကနေပုံမေးပြီးတော့ဒီအမှုကိုလို့တော်ဆန်းစုကြည်ကိုဆက်သွေးဥပပုံက69တရားစွဲလို့မရဘူးဆိုတာသိသလားလို့တရားစွဲရအကြောင်းမပေါ်ပါဘူးလို့မြန်အဲ့ဒီကောင်ကန့်ကွက်တယ်ဆက်လာလည်းပဲကိုရောကန့်ကွက်တာကိုကမကန့်ကွက်ရတဲ့ဆိုပြီးပြောပြီးတော့ကျားကပြုစာကိုအဆင်းမြင့်တဲ့ယုံကြည်ကိုပြင်ဆင်မှုတက်မယ်လို့တရားရုံးကိုလျှောက်တာကတရားတည်ကြည်ကိုကျွန်တော်တရားပြုလဲရပါတယ်လျှောက်ခွင့်ပြုပါတယ်ဒီမျိုးကနေမျိုးကိုရှိတယ်တရားခံဘက်ကရှိနေတာပြန်လာပြေးကုန်ကိုကြီးကြီးမျိုးကိုမျိုးမဆိုမျိုးကိုရှိတယ
်ဒေါက်ဆန်းစုကြည်ပေါ်အဲ့ဒီဥပဒေပုံမှားတွေနဲ့ဆွဲထားတဲ့အမှုနှစ်ခုဟာဆွဲဆိုတဲ့အမှုအကြောင်းအရာရောတရားလိုရောဆွဆွဲခံရသူရောတူနေတယ်လို့လည်းရှင်းနေဦးကြည်ဝင်းကပြောပါတယ်ဇွန်လ29ရက်နေ့ကတော့ဒေါက်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့နေပြီးတော့ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကိုသတ္တကြီးပုံမှန်55ခါဝင်းနဲ့ဆွဲထားတဲ့အမှုမှာတေလိုဘက်ကတင်တဲ့တက်တီကိုဒေါက်ဆန်းစုကြည်ရှင်းနေဒီဘက်ကကန့်ကွက်ခဲ့ပေမဲ့တရားသူကြီးကဒါကိုလက်ခံခဲ့ပါတယ်ဒီအတွက်အထက်တရားရုံးကိုပြင်ဆင်မှုတက်သွားမှာဖြစ်တယ်လို့ရှင်းနေတော်မင်းဆိုးကပြောပါတယ်ရှင
်းနေတရားရုံးကိုတက်မယ်ဆိုတာကတေလိုဘက်ကတက်တီကန်တင်သွင်းနဲ့စိုက်ရဲစာရန်တွေကိုဂျုံတော့ကနေပြီးတက်တီကန်ဖြစ်လက်ခံလိုက်တဲ့အပေါ်မှာလာကျွန်တော်တို့ကတက်မှာပါရှင်
စစ်တပ်ကအာဏာသိမ်းတာကို NLD ပါတီကကန့်ကွက်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပြီးဒီကြေညာချက်မှာဒီအမှုနဲ့တရားစွဲခံခဲ့ရတဲ့ဆွဆွဲခံရသူ၃ဦးစလုံးရောဘိုလ်အလုံးမှုဆောင်အဖွဲ့ရဲ့လက်မှတ်တွေမပါဘဲသက်တည်အဖြစ်တရားရုံးကလက်ခံလိုက်တာကတရားလိုဘက်ကသက်တည်ကိုကန့်ကွက်ရတဲ့အကြောင်းတစ်ခုဖြစ်တယ်လို့ရှင်းနေတော်မင်းမင်းဆိုးကပြောပါတယ်ဒီလာမဲ့သတင်းပတ်တွင်တရားဥပမာဆက်လက်လှုပ်ဆောင်သွားမယ်ကိစ္စတွေကိုတော့တော်မင်းမဆိုးက VOE ကိုအခုလိုပြောပါတယ
်။တနင်္လာနေ့ကတော့ဆက်ပြီးရောမှဒီစစ်ကြံရှိတဲ့သူတို့ကြံနေသေးတဲ့တရားလူပြတ်တဲ့တွေကိုဆက်စစ်မှရှိပါတယ်။ဒီအင်္ဂါနေ့မှကတော့အဲ့ဒီ95ခါပဲအမှုနဲ့ပတ်သက်ပြီးရောမှတော့ကျမတို့ကအဲ့ဒီကဆေးရုံကိုတက်မှဖြစ်ပါတယ်။နောက်ဦးဒုမြောင်ကဆွဲထားတဲ့တဘာဝ PM ကတော့သူ့ကိုလည်းကြံနေသူတို့ကြံလူပြတ်တဲ့တွေကိုဆက်စစ်မှဖြစ်ပါတယ်။
ဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်ပြီးရိုးရှင်းတဲ့အမှုတွေကိုရပောင်း180အတွင်းမှာပြီးအောင်စစ်ဖို့ညီမန်းထားပေမဲ့အခုခါမှာတော့အထက်တရားရုံးကိုပြင်ဆင်မှုတက်တာတွေရှိတဲ့အတွက်သတ်မှတ်ထားတဲ့အတိုင်းပြီးနိုင်ချေနေတယ်လို့ဒေါက်ဆန်းစုကြည်ရှင်းနေဒီဘက်ကထပ်မံနေကြပါတယ်ခင်ဗျာ။